ကချင်ပြည်နယ်ဒီဝိုင်းမော်မြို့နယ်ဝါရှောင်ကျွာအနီးမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေဒီနေ့မနက်ပိုင်းကတိုက်ပွဲ၃ချိန်ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဝိုင်းမော်မြို့နယ်ထဲမှာတိုက်ပွဲဖြစ်နေတာ၁၀ရက်ကျော်ရှိနေပြီးတော့စစ်ရေးအခြေအနေဆက်လက်တင်းမာနေတယ်လို့ KIO ဘက်ကပြောပါတယ်။ဖားကန့်မြို့နယ်ထဲကဆယ်စင်းချေးရွာဘက်မှာလည်းစစ်ရေးတင်းမာနေလို့ဒေသခံအချို့ဘေးလွရာကိုတိမ်းချောင်နေကြရပါတယ်။အခုလိုကချင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့အခြေအနေတွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုသားညွန်ဦးဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝါရှောင်ရွာအနီးကနန်ဇော်ရန်မှာဇူလိုင်၁၀ရက်နေ့ကတိုက်ပွဲဆက်ပြီးတော့ဖြစ်ခဲ့တာပါ။စတေနီမှာတော့စစ်ကောင်စီဘက်ကနေပြီးတော့လေကြောင်းသုံးတိုက်ခိုက်မှုရှိခဲ့ပြီးတော့နောက်ရက်တွေမှာဝိုင်းမော်ခြေဆိုင်ခလာရ58ကလက်နက်ကြီးနဲ့ပစ်ခတ်တာနဲ့တိုက်ပွဲငယ်တချို့ရှိခဲ့တယ်လို့သိရပါတယ်။အခုဇူလိုင်27ရက်နေ့ဒီနေ့မှာတော့တိုက်ပွဲ3ချိန်လောက်ဖြစ်ခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ
်။ဝိုင်းမော်ကလည်းတက်လာဝဆောင်အထက်73မိုင်ကြိတ်မှလည်းမင်းများစောစောဖြစ်တာအမှားပါ။နောက်9နာရီလောက်ကနေတော့ဝဆောင်လေတော့အဆက်နားမှာပေါ့တမဖြစ်တယ်။အခုဒီနေ့တုံးနေရဖြစ်တာ
ပေါ့။နှစ်ဖက်တပ်တွေကြားတိုက်ပွဲဖြစ်ပွားတာနဲ့စီးရင်တင်းမာမှုတွေမြင့်တက်နေတာကြောင့်ဒေသခံတွေအဖို့လေယာစပါးဆိုက်ပျိုးမှုနဲ့တောင်အကင်းတွေပေါင်းရှင်းဖို့အတွက်အခက်အခဲတွေဖြစ်ကြပါတယ်။ဒီအပိုင်းအတွင်းမှာပဲဂေါ်ဆယ်ရန်ဂျွာကအမျိုးသားတဦးပျောက်ဆုံးနေကြောင်းလည်းဒေသခံကဆက်ပြောပါရတယ
်။၁၈ရက်ဇွန်လနဲ့မှာအဲ့ဒီဖိုင်ကျေနဲ့ဖတ်သွားတာတဲ့။အဲ့ဒါပျောက်နေတဲ့လူကအခုထိပေါ်မလာတော့ဆိုင်ကြတော့ဟိုးဂျွာအဆုံးလေတော့အသက်နာဝယုံတင်မှတ်တွေ့တာတဲ့။
ဒေသခံတွေကတော့စစ်ကောင်စီတပ်ကသူ့ကိုဖမ်းဆီးသွားတာဖြစ်နိုင်တဲ့အကြောင်းယူဆနေပါတယ်။ညနေ3နာရီလောက်မှာတော့တိုက်ပွဲဖြစ်ပွားရာနန်ဇော်ရန်ဘက်ကိုလေယာဉ်တစ်စင်းသွားတဲ့အကြောင်းဒေသခံတွေကပြောဆိုပြီးတော့လေကြောင်းတိုက်ခိုက်မှုရှိမရှိဆိုတာကိုတော့အသေးစိတ်မသိရသေးပါဘူး။ KIO ရဲ့ပညာရေးတာဝန်ခံဘုံမူနော်ဘူးကတော့ဝိုင်းမော်ဒေသတိုက်ပွဲအခြေအနေကိုခုလိုရှင်းပြပါတယ
်။ဒီနေ့9နာရီခွဲစင်နာယုံကျင်းလောက်ကနေတိုက်ပွဲပြန်ဖြစ်တာရှိပါတယ်ခင်ဗျ။အဲဒီနေရာမှာကတော့ဇူလိုင်လ3ရက်ကနေတော့သူကသူရဲ့လုပ်နေတယ်ဆိုတော့ဒီ6ရက်ကနေဒီဘက်ပိုင်းကတော့နေတိုင်းတူလို့ပေါ့တိုက်ပွဲဖြစ်တယ
်။နန်ဇိုယန်ဘက်မှာလေကြောင်းတိုက်ခိုက်မှုရှိမရှိကိုတော့သတင်းမရရှိသေးတဲ့အကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲပြင်းထန်ခဲ့တဲ့ဖားကန့်မြို့နယ်ဇက်စင်းရွာဘက်မှာတော့ဗုဒ္ဓဦးနည်းနဲ့ဒီကနေ့မှာတိုက်ပွဲတွေပြန်ပြီးတော့ငြိမ်သက်နေတဲ့အကြောင်းနဲ့ကျေးရွာအတွင်းမှာစစ်ကောင်စီဘက်ကတပ်ဆွဲထားတာမို့လို့တိုက်ပွဲပြန်ပြီးတော့ဖြစ်မှာကိုစိုးရိမ်ပြီးဇက်စင်းရွာသားတွေဟာအင်ဒိုဂျီဘက်ကိုတင်းရှောင်တာတွေရှိနေတဲ့အကြောင်းဒေသခံတွေကပြောပါတယ်။ KIO ရဲ့ပညာရေးတာဝန်ခံကတော့ဇက်စင်းရွာဘက်မှာတိုက်ပွဲတွေဆက်ရှိနေပြီးတော့စစ်ရေးတင်းမာမှုကမြင့်တက်နေတဲ့အကြောင်းပြောပါတယ်
။စစ်ကောင်စီဘက်ကတော့တင်းအားတွေလည်းနေအားတွေကလုံးဟိုအဲဟယ်လီကော်ပတာနဲ့ချပေးတာမျိုးတွေပေါ့နော်။နောက်သူတို့ jet fighter နဲ့ဒီငုံုံရေးယူပေးပြီးမှသူညာတွေဂျမ်းမချပေးတာမျိုးတွေရှိလို့အဲ့ဘက်မှာလည်းတိမာနေသူဖြစ်ပါတယ်။ဒါပေမဲ့ဒီနေ့အခြေအနေတော့တော့ခုတတိကတော့ကျွန်တော်ဒီပြူပေးနေတဲ့တတိမတော့မရှိပါဘူး။ဒါပေမဲ့ညီသွားတဲ့နေသားတော့မဟုတ်သေးပါဘူးခင်ဗျာ။
ဇက်စင်းရွာအနီးမှာဖြစ်ပွားတဲ့တိုက်ပွဲဟာဇူလိုင်16ရက်နေ့ကစတင်ခဲ့ပြီးတော့18ရက်နေ့ကနေပြီးတော့19ရက်နေ့ထိ3ရက်ဆက်တိုက်စစ်ကောင်စီကနေပြီးတော့လေကြောင်းကတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ကချင်ပြည်နယ်ခြေစိုက် KNG သတင်းဌာနကတော့စစ်ကောင်စီတပ်တွေဟာဇက်စင်းနဲ့ချမ်းသာအီးရွာအတွင်းမှာတပ်ဆွဲထားတာမို့လို့တိုက်ပွဲထပ်မံဖြစ်လာမှာကိုစိုးရိမ်ပြီးတော့ဒေသခံတွေဟာဘေးလွရာကိုတိမ်းရှောင်ဖို့ပြင်ဆင်နေတဲ့အကြောင်းဖော်ပြပါရတယ်။ဝိုင်းမော်နဲ့ဖားကန့်မြို့နယ်အတွင်းတိုက်ပွဲတွေမှာစစ်ကောင်စီဘက်ကနေပြီးတော့လီစုပြည်သူစစ်နဲ့ SNE ရှမ်းပြည်တပ်ဖွဲ့တွေပေါင်းတိုက်ခိုက်တာရှိတဲ့ကြောင်းသတင်းတွေထွက်နေပေမဲ့တိကျအတည်ပြုချက်တော့မရပါဘူး။ဒီပိုင်းအတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲဖြစ်ပွားတာတွေလည်းရှိနေပါရခင်ဗျာ။